ဒီရန်နိုင်ငံက cruise missile ဒုံးကျည်တက်တမျိုးကိုစမ်းသပ်ပစ်လွှတ်လိုက်တဲ့ video file တစ်ခုကိုအီရန်ကာကွယ်ဝန်ကြီးဌာနကပြသလိုက်ပြီးတော့ဒီဒုံးကျည်ဟာမိုင်140လောက်ပျံသန်းနိုင်တယ်လို့ပြောပါတယ်။အီရန်ကာကွယ်ဝန်ကြီးဌာနရဲ့ internet ဆာမျက်နှာမှာတင်ထားတဲ့ဒီ video file ဟာ38စက္ကန့်ရှိပြီးတော့ဒီထဲမှာတော့ဒုံးကျည်စမ်းသပ်ပစ်လွှတ်တာကိုဗတ်ပေါင်းစုံကရိုက်ထားပြီးဒီဒုံးကျည်ဟာတဲကန်နာတွေကပြစ်မှတ်တစ်ခုကိုထိမှန်ခဲ့တာကိုလည်းပြသထားပါတယ်။အီရန်နိုင်ငံကသူတို့ရဲ့အဓိကရန်ဘတ်ဖြစ်တဲ့ Israel နဲ့ဒေသတွင်းက American စစ်အခြေစိုက်စခန်းတွေအထိရောက်အောင်မိုင်1250လောက်အထိပစ်နိုင်တဲ့ဒုံးကျည်တွေကိုလည်းပိုင်ဆိုင်ထားတာဖြစ်ပါတယ်။စနေနေ့ကစမ်းသပ်ပစ်လွှတ်လိုက်တဲ့ဒုံးကျည်ဟာ145မိုင်လောက်သွားပြီးတဲ့နောက်သူ့ရဲ့ပြစ်မှတ်ကိုထိမှန်ခဲ့တယ်လို့အီရန်ကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးအာမီယာဟာတာမီကပြောပါတယ်။ဒါပြင်ဒီဒုံးကျည်ဟာပြစ်မှတ်သေးတွေကိုထိအောင်ပစ်နိုင်တယ်လို့ Electronic စစ်ပွဲအတွက်လည်းခန့်နှိမ့်နှိမ့်ပြန်တန်းနိုင်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။အီရန်နိုင်ငံဟာသူတို့စစ်တပ်ရဲ့အောင်မြင်မှုတွေကိုမကြာခဏဆိုလိုထုတ်ပြန်ကြေညာလေးရှိပြီးတော့ဒါကိုတိကျအတည်ပြုလို့ရတာတော့မရှိပါဘူး။1992ခုနှစ်ကစတင်ပြီးတော့အီရန်နိုင်ငံဟာသူတို့ဘာသာသူတို့လက်နက်ထုတ်လုပ်တဲ့အစီအစဉ်ကနေလက်နက်တွေကိုထုတ်လုပ်နေပြီးတော့ဒီထဲမှာမော်တာကြီးစံကနေဒုံးကျည်တွေအထိပါဝင်တာဖြစ်ပါတယ်ခင်ဗျာ။